ရခိုင်ပြည်နယ်ထဲမှာစောက်လုပ်ရေးလုပ်ငန်းတွေရပ်ကုန်တာကြောင့်အလုပ်ငန်းရှင်တွေရောအလုပ်သမားတွေပါအထက်ကျုံနေကြရပါတယ်။ဘလို့အခြေအနေကြောင့်ဒီလိုမျိုးစောက်လုပ်ရေးလုပ်ငန်းတွေကရပ်ကုန်ကြပါသလဲ။ဒီအခြေအနေအရရရန်ကုန်ကလာတဲ့တဲ့ကိုကြီးကြီးပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာ73စီတွင်နဲ့စောက်လုပ်ရေးပစ္စည်းတွေဈေးတက်လာတာကြောင့်စောက်လုပ်ရေးလုပ်ငန်းတွေရပ်နေတယ်လို့အစအဦးကန်ထရိုက်စောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါတယ်။
တက်ပါလေကုံတက်ပါလေဒီပြည်လက်ညီတို့ကြောက်တို့တဲတို့အုတ်တို့ကုံတက်ပါလေသူကဆက်ဒီဒီလက်စီဇစ်တက်တယ်ဆိုရဲဒီအုတ်တို့တဲတို့ကြောက်တို့ကသူကကားနဲ့ကဲရတာဆက်တော့တော့ရအောင်အဲကြောင့်အဲလက်စီတက်ပါအဲကြတော့ဘလို့ခေါ်မလဲကျွန်တော်တို့ဟိုလက်လက်မီတလောက်စဉ်းစားမိကြတော့ရက်ဆိုင်သွားတာတော့တကယ်တော့ဤမာရဲ့ဟောပါတော့ဒီနိုင်ငံရေးအခင်းချင်းဒီတော့ကုံစင်းလုံးတွေတက်တယ်နောက်ကိုပဲရောအောင်ကုံစင်းလုံးတွေတက်တယ်ဆိုတော့အကြောင်းပြချက်ကတော့အဲ့ဒါညောင်းလဲရက်တော့တာတက်ပါလေ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတွေလည်းထိုးတက်လာတယ်လို့ငွေကြေးလည်ပတ်မှုတွေလည်းအားနည်းလာကြောင်းစောက်လက်စလုပ်ငန်းတွေကိုပါရပ်ထားရတယ်လို့ဦးစိုးလွင်ကပြောပါတယ
်။လုပ်ငန်းကြီးတွေကတော့ရပ်ထားပါတယ်ဟုတ်ကဲ့ကျွန်တော်ကိုယ်တိုင်လည်းခံရပါတယ်။ဒီမောင်တော့ပါဆိုကျွန်တော်လွန်ခဲ့တဲ့6လလောက်ကဟိုစောက်ဦးသွားစောက်ပါကုမ္ပဏီကတော့ဒီမားကုန်ပြီပေါ့။အဲ့တော့အဲ့ဒီသက်ဆံလဲသူတို့လည်းအကြည့်မပြည့်နိုင်တော့ကျွန်တော်တို့လည်းတိုင်းတိုင်းဟိုကျွန်တော်တို့လည်းမရဘူးသက်ဆံကလုပ်ငန်းလည်းဆက်မလုပ်ဘဲနဲ့တိုင်းရပ်ထားရပါ
ရခိုင်ပြည်နယ်ဟာငကိုကလေးကအလုတ်ကင်ခွင်လန်းနေပါတဲ့ပြည်နယ်တစ်ခုဖြစ်သလိုအလုတ်ရုံဆက်ရုံတွေရှားပါတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ဒီကြားထဲမှာပြည်သူတွေဟာကိုဗစ်ကပ်ရောဂါကြောင့်သူတို့စားဝတ်နေရေးအတွက်မိခိုးလုတ်ကင်နေရတဲ့လုပ်ငန်းတွေရပ်ဆိုင်ထားရသလိုတစ်ဖက်မှာလည်းကုန်စည်နှုန်းတက်တာနဲ့ရင်ဆိုင်နေရတာပါ။စောက်လုပ်ရေးကဏ္ဍကအောက်ခြေလုံသားတွေအလုတ်လက်မဲ့ဖြစ်နေကြတဲ့အထက်မှာကြောက်ဖြူမျိုးပေါ်ကပယံလုံသားဥမောင်လာလည်းအပါဝင်ပါ
ကျွန်တော်ပြန်ဆောင်လို့လောကလုံးနေတဲ့အခုဆိုတော့အလုံးလက်ရှိမရှိရင်တော့ဆောင်နေတဲ့ခက်ခဲတော်တော်များဖြစ်တာပေါ့နော်ဒေသကဒေသတော်တော်များကပြန်အပွင့်တွေဆိုရင်အလုံးနဲ့အကုန်လုံးအလုံးနဲ့ဖြစ်နေတယ်ကိုဗစ် -19 နဲ့ဆိုတော့လေဒီကားတွေမှာခက်ခဲတော်တော်များဖြစ်နေကြအကုန်အလုံးလုံးကဘလောက်ကြာပြီလဲဆိုတော့တနည်းကျော်တော့တော့ရှိပြီလားအဲဒီတော့အနေနဲ့ဒီလိုမျိုးကတက်ပြီးတော့ဒီကုန်စည်နှုန်းတွေတက်ပြီးတော့ရှိဖို့တော့နေမယ်ဆိုလို့ချင်းဘယ်လိုပြောရမလဲရောငက်မဲ့အနေထားတော့မှရောက်တော့နေတာပေါ့နော်အဲလောက်ရဲ့အစီအပြေတာနဲ့အဲလိုမျိုးဖြစ်သွားမ
ယ်။ရခိုင်ပြည်နယ်မှာစောက်လို့ရေလုပ်ငန်းတွေရပ်ဆိုင်နေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေတယ်လဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားတယ်လို့ဆက်ပြီးမလဲပတ်နိုင်ပဲရထားရတဲ့လုပ်ငန်းတွေလည်းရှိနေတာပါ။73စီဈေးနဲ့ကုန်စည်နှုန်းတွေမြင့်တက်လာတာကြောင့်တခြားပြည်သူပို့ဆောင်ရေးနဲ့တနင်္ဂနွေပိုင်းလုပ်ငန်းတွေလည်းပုံမှန်လည်ပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောနေကြပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။